မြန်မာနိုင်ငံကိုရောက်ရှိနေတဲ့ UNESCO ချစ်ကြည်တန်တမန်အော်စကာဆုရှင် Forest Whitaker မြန်မာအရက်ဖက်အဖွဲ့အစည်းခေါင်းဆောင်လေးနိုင်ငံရေးခေါင်းဆောင်လေးနဲ့မြန်မာငြိမ်းချမ်းရေးနောက်ပြီးတော့လူမျိုးရေးဘာသာရေးပြည်ထောင်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ် UNESCO အစီအစဉ်နဲ့လာရောက်တဲ့အမေရိကန်ရုပ်ရှင်မင်းသား Forest Whitaker ဟာမြန်မာအတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်ကမ္ဘာကျော်ရုပ်ရှင်မင်းသားအနေနဲ့မြန်မာငြိမ်းချမ်းရေးနဲ့ပြည်လဲရင်ကြားစီရေးကိုဘယ်လိုမြင့်တင်ပေးနိုင်မလဲဆိုတာကိုမတ်တင်ကြီးထိုက်ကစူးစီးပြီးတော့တင်ပြထားပါတယ်ခင်ဗျာ
မြန်မာငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစီရေးကိုမြင့်တင်ပေးနိုင်ဖို့ရည်ရွယ်ချက်နဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ရင်ကျေးမှုအဖွဲ့ရဲ့ချစ်ကြည်တန်တမန်အော်စကာဆုရှင် Forest Whitaker မြန်မာနိုင်ငံကိုရောက်ရှိနေပြီးဗုဒ္ဓဟူးနေ့တုန်းကတော့နိုင်ငံရေးနဲ့လူမှုရေးနယ်ပယ်ကခေါင်းဆောင်ရင်းနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ် UNESCO ဌာနချုပ်ရဲ့ကမ်းလှမ်းချက်နဲ့ဒီစီဇန်ကိုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ Center for Diversity and National Harmony ရဲ့ညွှန်ကြားရေးမှူးဒေါက်တာကျော်ရင်လှိုင်ကပြောပါတယ်
အတူတူဒီ UNESCO ရဲ့ Goodwill Ambassador တင်နေရောက်လာတယ် Peace and Reconciliation အဲ့ဒီကိစ္စအတွက် Promote လုပ်ဖို့တူရောက်လာတယ်ရောက်လာတော့ဟိုဒီမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းရေးနဲ့နောက်ဒီ Communal Problems ကိုဖြေရှင်းနေရမှာဒီနိုင်ငံတွင်းမှာဘာတွေလုပ်နေလဲဆိုတော့တည်ဖို့အတွက် UNESCO Head ကနေကျွန်တော်ကိုနည်းနည်းလေးဆွေးနွေးပေးပါလို့အကူအညီတောင်းလို့ဒါရတယ်ဆိုသူလာပြီးပြောတယ်ပြောပြီးတဲ့အခါကျတော့ဒီကြောင့်မှတော့မထူအဲ့ဒါတို့တို့ဒီဘက်က interfaith dialogue နဲ့ now general community ပြဿနာတွေကိုဖြေရှင်းဖို့အတွက်ဝိုင်းဝန်းလုပ်ခဲ့နေတဲ့ရပ်ဖက်လူအဖွဲ့အစည်းကခေါင်းဆောင်တွေလည်းတွေ့တော့တွေ့နေလို့ကျွန်တော်ပြောတော့တွေ့မယ်နည်းနည်းလေးစကားပြောမယ်ဆိုတော့အဲ့ဒီအရာလေးကိုကျွန်တော်ကတင်တာနဲ့တူနည်းနည်းလေးစီစဉ်ပေးလိုက်တယ်
မြန်မာနိုင်ငံကိုပထမဆုံးအချိန်ဖြစ်လာရောက်ခဲ့တဲ့ UNESCO ရဲ့ချစ်ကြည်ရေးတန်တမန်အော်စကာဆုရှင် Forest Whitaker နဲ့88မျိုးဆက်ခေါင်းဆောင်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေမြန်မာနိုင်ငံချစ်ချင်ဤအသင်းကတာဝန်ရှိသူတွေတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံတွင်လူမျိုးရေးဘာသာရေးပြဿနာတွေကိုကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ထင်ရှားကြော်ကြားသူလည်းဖြစ်ကမ္ဘာတလွန်အမှုပညာဩဇာကြီးတဲ့အော်စကာဆုရှင်အမေရိကန်ရုပ်ရှင်မင်းသားတဦးမြမငင်းချရေးနဲ့ပြန်လည်ရင်ကြားစီရေးလုပ်ငန်းစဉ်မှာတန်တမန်တဦးအဖြစ်ပါဝင်လှူဆောင်လာတာကြောင့်မြမအရေးကိုကမ္ဘာကပိုပြီးသိရှိသဘောပေါက်လာမှာဖြစ်တယ်လို့လည်းစီစဉ်ပေးခဲ့သူဒေါက်တာကျော်ရင်လှိုင်ကပြောပါတယ
်ရခိုင်ပါဝင်အားလုံးငင်းချရေးနဲ့ပတ်သက်တဲ့ now interfaith issues ဆိုတဲ့နိုင်ငံလုံးအတိုင်းအတာနဲ့ပြောတာပေါ့ရခိုင်ကတော့လောလောဆယ်ကတော့ဟိုပြဿနာတွေလည်းဖြစ်နေတယ်ဆိုတော့ဒီကြောင့်လည်းအများကြီးပြောဖြစ်တာပေါ့ဒါပေမဲ့ရခိုင်ကိစ္စတခုလည်းမဟုတ်ပါဘူးအားလုံးကိုချုပ်ပြီးပြောတယ်မြန်မာနိုင်ငံမှာသူအနေနဲ့ခုလို Goodwill Ambassador အနေနဲ့ရောနောက်သူ့မှာလည်း Foundation တခုရှိတော့မြန်မာနိုင်ငံမှာသူလည်းပါဝင်ကူညီနိုင်တဲ့သလို့ရှိရင်လည်းဘယ်လိုပုံစံနဲ့ကူညီနိုင်မလဲဆိုတော့သူသိချင်တာအတွက်ကြောင့်မလာတာပါလာတာဆိုတဲ့အခါကျတော့ဟိုဥပမာဆိုကျွန်တော်တို့အချက်လက်ရှာဖို့ဒီဘက်အတွက်တူတူအားလုံးလည်းကျွန်တော်တို့ဒီရပ်ဖက်လူအဖွဲ့အစည်းတွေရောဒီတော့တိုင်းဝိုင်းနေကြတဲ့မှာအလုပ်တွေလုပ်နေကြတဲ့ဟာတွေနဲ့ပတ်သက်ပြီးတော့သူ awareness တွေ promote လုပ်ဖို့တူကြရဝင်ပြောဒါနဲ့ပတ်သက်ပြီးပြောသွားတယ်ဆိုတော့သူလို Hollywood မှာနာမည်ကြီးတဲ့ပုဂ္ဂိုလ်တွေကလာပြီးတော့စကားတွေပြောပြီးလူလူနဲ့လည်းတခါလဲရင်းနှီးနှီးဆက်ဆံပြောဆိုတယ်ဆိုတဲ့အခါကျတော့ဒီကိစ္စတွေနဲ့ပတ်သက်လို့ awareness ကတော့ပိုတက်လာတာပေါ့အဲဒါကြောင့်မို့လို့အဲဒါဆိုခြုံလိုက်ရင်တော့ fact finding ဆိုတဲ့အချက်လက်ရှာတော့တသက်မဟုတ်ခင်လေသူတတ်နိုင်သလားဒီသူစိတ်သူအလေးထားတဲ့ဒီကိစ္စတွေနဲ့ပတ်သက်လို့ awareness တွေပိုပြီးတက်လာအောင်လည်းသူလုပ်သွားပါတယ်
Last Kino Scotland ရုပ်ရှင်ကမှာယူဂန်ဒါအာနာရှင်ဖြစ်တည်ယူဆောင်ခဲ့ပြီးအော်စကာဆုရှင်ဖြစ်ခဲ့သူအမေရိကန်ရုပ်ရှင်မင်းသား Forest Whitaker ဟာကြာသပတေးနေ့မှာတော့မြန်မာတိုက်ခိုက်ကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်အမတ်တွေနဲ့နေပြည်တော်ကလွှတ်တော်တရားဥပဒေစိုးမိုးရေးရုံးကမှာတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ရှင်